ရခိုင်လက်နက်ကိုင်အေအေကိုငွေကြေးအရာကူညီထောက်ပံ့တာထောက်ခံစည်းရုံးတာတွေလုပ်တယ်ဆိုပြီးတော့စင်ကာပူအစိုးရကနေပြည်နယ်နယ်ပေးလိုက်တဲ့ရခိုင်လူငယ်6ဦးကိုမြန်မာလုံခြုံရေးတာဝန်ရှိသူတွေဘက်ကထိန်းသိမ်းထားပြီးခုချိန်ထိဘယ်မှာထားရှိသလဲဆိုတာကိုအတိအကျအတိမပြုနိုင်သေးပါဘူးဒီကိစ္စအပေါ်မှာမြန်မာအစိုးရဘက်ကလည်းစုံတရာထုတ်ပြန်ပေးခြင်းမရှိသေးတာကြောင့်ရခိုင်လွတ်တော်မတ်တွေဘက်ကလည်းသူတို့ကိုဘယ်မှာထိန်းသိမ်းထားလဲဆိုတာတွေကိုလိုက်လံကူညီစုံစမ်းမေးမြန်းနေပါတယ်ဒီလိုတဲ့နောက်ကိုဇော်ထက်ကတော့အပြည့်စုံတင်ပြပေးထားပါတယ်ခင်ဗျာ
စင်ကာပူအစိုးရကပြည်နှင်တံပေးခံရတဲ့ရခိုင်အသင်းစင်ကာပူကောင်းဆောင်လူငယ်6ဦးဟာမြန်မာနိုင်ငံရောက်လာပြီးတဲ့နောက်မှာလုံခြုံရေးအာဏာပိုင်ကြီးရဲ့ဖမ်းဆီးရခံရပြီးသူတို့ဘယ်ရောက်နေရဆိုတာမသိရမို့မိသားစုဝင်တွေရောမိတ်ဆွေတွေကပါစိုးရင်တကြီးမေးမြန်းရှာဖွေနေရပါတယ်ရန်ကုန်ခြေစိုက်ရခိုင်မျိုးသားကွန်ရဥက္ကဋ္ဌကိုတင်ထူးအောင်ကတော့သူတို့ကိုရန်ကုန်အနီးနားကစစ်ကြောရေးစခန်းတစ်ခုမှာထိန်းသိမ်းထားတယ်လို့သိရတဲ့အကြောင်း VOA ကိုအခုလိုပြောပါတယ်
အရင်တော့အောင်တပြေမှာလို့ကျွန်တော်တို့ကြားတယ်အခုတော့အောင်တပြေမှာမဟုတ်ဘူးသူကြီးကျယ်စစ်ကြောရေးမှာတော့ကျွန်တော်တို့ပြရတယ်ပေါ့နော်အကောင်ဟောင်းဒီပါတော့ကျွန်တော်တို့သတင်းတူတူတန်တန်ကြားတာပေါ့နော်ဒီချိန်ကြီးပေါ့နော်သတင်းထုတ်ပြန်မှုလည်းမရှိဘူးဘယ်မှာသူတို့ကစစ်စစ်နေနေဆိုတဲ့ဟာကိုလည်းပြန်မထုတ်ပြန်မှုမရှိဘူးပြီးတော့မိသားစုဝင်တွေကိုပေါ့နော်တစုံတရာကြောင်းကြားရှင်းလည်းမရှိတဲ့ကိစ္စတွေပေါ်မှာတော့ဒီနိုင်ငံရဲ့ဥပဒေစိုးမိုးရေးဟာပါလဲလို့မျိုးထုတ်ရမှာဖြစ်တယ်
ရခိုင်တင်းစင်ကာပူကောင်းဆောင်လူငယ်6ယောက်ဟာရန်ကုန်ရောက်လာပြီးတဲ့နောက်ပိုင်းမိသားစုနဲ့ဆက်သွယ်မရဘဲထိမ့်သိမ်းခံရပြီးနောက်ပိုင်းသူတို့မိသားစုတွေတတ်ဆိုင်ရာဖွဲ့စည်းရေးကနေတဆင့်စုံလမ်းရှာဖွေနေကြပါတယ်။အခုသူတို့6ယောက်ဘယ်မှာရှိနေရဆိုတာကူညီပေးဖို့ရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီအထောက်အကူပြုကော်မတီကိုသူတို့မိသားစုတချို့ကအကူအညီတောင်းထားပါတယ်။စင်ကာပူအစိုးရရဲ့ပြည်နှင်တန်းနဲ့ဇူလိုင်10ရက်ညမှာရခိုင်တင်းစင်ကာပူရဲ့ပြန်ကြားရေးဖွဲ့တွေကကိုတင်လိုင်ဦးနဲ့ဒူးဥက္ကဋ္ဌမတ်အေးမြမွန်တို့နှစ်ယောက်ရန်ကုန်လေစက်ရောက်လာပြီးဆွေမျိုးရရှိရဲ့မန္တလေးကိုထွက်ခဲ့ပါတယ်။ရန်ကုန်မန္တလေးအမြန်လမ်းမိုင်းတိုင်201မှာရဲတပ်ဖွဲ့ကဖမ်းလိုက်ပြီးကနအူးသတင်းတွေရတော့နေပြည်တော်ရဲတပ်ဖွဲ့ကထိန်းသိမ်းထားခဲ့တယ်လို့မိသားစုကပြောပါတယ်။မိသားစုကဆက်ပြီးစုံစမ်းတဲ့အခါမှာနေပြည်တော်မှာမရှိဘဲရန်ကုန်တနေရာမှာရှိနေရလို့တဆင့်စကားတွေအကြားသိထားကြောင်းမအေးမြမွန်ရဲ့ဖခင်ဦးကျော်မောင်ကပြောပါတယ
်သူတို့ကနေပြည်တော်သွားတဲ့လမ်းမှာထိတ်ထိတ်ခဲတဲ့ရေစခင်းကရန်ကုန်ကိုလွှဲပစ်လိုက်ပြီးဆိုပြီးတော့ပြောတာပေါ့နော်အေးကျွန်တော်တို့ကစုံစမ်းတော့လေအေးရေစခင်းကရန်ကုန်လွှဲပစ်တော့ရန်ကုန်မှာစုံစမ်းကြည့်တော့ထောက်ကျင်းအောက်စပြေရေစခင်းလားစပြေကုန်းရေစခင်းလားထားတယ်ဆိုပြီးတော့တဆင့်စကားတဆင့်နာကြတာပေါ့နော်အေးမှာတော့နေကြည့်တော့မရှိဘူး။ဘယ်ကနေစခင်းမှာရှိမှိုင်းမှာရှိတယ်ဆိုပြီးပြောတယ်
။သူတို့နှစ်ယောက်ကိုလေးစက်ကနေမန်းလေးလိုက်ဖို့ရဲ့အငှားရင်မောင်းကိုပါရဲတပ်ဖွဲ့ကဖမ်းထားတာဖြစ်ပြီးရန်ကုန်တိုင်း SP ရုံးမှာလည်းစုံလန်းခဲ့ပေမဲ့သူတို့နဲ့ပတ်သက်ပြီးမသိခဲ့ရဘူးလို့ကိုတင်လိုင်ဦးရဲ့ဖခင်ကပြောပါတယ်။မိဘတွေအကူအညီတောင်းထားလို့ဒီအကြောင်းကိုဝိုင်းလုံးစုံလမ်းနေတဲ့ရခိုင်ပြည်နယ်ကြောက်တော်မျိုးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကလည်းရခိုင်ပြည်နယ်လွှတ်တော်မှာအကူအညီတောင်းထားကြောင်းကိုပြောပါတယ်
ဒီကျွန်တော်တို့ရခိုင်ပြည်နယ်တင်ငင်အေဂျင့်ရဲ့အထောက်အပံ့ကော်မတီဆိုပြီးတော့အဲဒီမှာဦးဝေတောင်ကဥက္ကဋ္ဌဆိုတော့ဦးဝေတောင်နဲ့တော့တွေ့တာပေါ့ကျွန်တော်တို့ကတွေ့တော်တင်းမှာ16ရက်နေ့နေဆွေးနဲ့ဒီကြောက်တော်ကလူ၄ယောက်ကိုကျွန်တော်တို့ကအခြေတည်ပြီးတော့မှစာရေးပြီးမနေ့ကကျွန်တော်ဦးဝေတောင်လက်ထက်ကိုထည့်ခဲ့တယ်ဟိုကော်မတီကလည်းကျွန်တော်တို့လောလောဆယ်ဒီဆက်တွေ့လာတာတော့မရှိဘူ
းရခိုင်ပြည်နယ်တင်ငင်အေဂျင့်ရဲ့အထောက်အပံ့ကော်မတီဥက္ကဋ္ဌဦးဝေတောင်ပြီးတော့ရန်ကုန်တိုင်းရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူတွေကိုလည်း VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးဖမ်းဆီးကလူငယ်6ယောက်နဲ့အဆက်အသွယ်မရတဲ့ကိစ္စကိုသူတို့မိသားစုဝင်တွေကဇူလိုင်18ရက်က ICRC ကိုလည်းတွားပြီးအသိပေးထားပါတယ်။အခုလာမယ့်ဇူလိုင်20မှာသူတို့ကရခိုင်မြို့သားကွန်ရက်နဲ့တွေ့ဆုံသွားဖို့လည်းရှိပါတယ်။ရခိုင်အသင်းစင်ကာပူနဲ့ပတ်သက်ခဲ့တယ်လို့ယူဆရတဲ့ရခိုင်လူငယ်တွေကိုလည်းစင်ကာပူအစိုးရကနင်းနင်းနံပေးမယ်ဆိုတဲ့သတင်းတွေစင်ကာပူမှာဖြစ်ပေါ်နေပါတယ်။